ပြမြင့်နယ်တွေကအစိုးရတပ်နေရာယူတက်ဆွဲထားတဲ့ဖားပြော်ကြီးရွာဧရိယာအတွင်းမှာရွာသားတွေဝင်ထွက်သွားလာခွင့်မရှိဘဲပိတ်မိနေပြီးကျန်းမာရေးစားသောက်နေထိုင်ရေးနဲ့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။တောက်ကြနေတွေကမင်းပြရာမောင်ဒီတရားအနီးမှာတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဖားပြော်ရွာတက်ကိုတက်ဆွဲထားတာဖြစ်ပါတယ်။ရခိုင်ဒေသတွင်စစ်ရေးတင်းမာနေတဲ့အချိန်ကိုပြည်ဝသတင်းတောင်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင်။
မင်းပြမြို့နယ်ရမောင်တရန်းဒီတိုက်ပွဲပြီးမြန်မာစစ်တပ်ဘက်ကနေဖားပြော်ကြီးရွာတွင်နေရာယူဆလို့ဖားပြော်ရွာသားတွေရွာသွင်းပြင်ထွက်ခွာသွားလာခွင့်မရဘဲပိတ်မိနေတဲ့အခြေအနေမှာရှိနေတာပါ။ဖားပြော်ရွာတွင်ရွာသားတောင်ခပိတ်မိနေတာကြောင့်လုံခြုံရေးရစိုးရိမ်နေရတယ်လို့ဖားပြော်ရွာသားသူကပြောပါတယ
်။ရွာပြင်မှာကိုစခုချထားလုံခြုံရေးကတော့စိုးရိမ်ကြောင်ကြမှုကတော့ဒီလိုတစ်ခါတစ်ခါပြေရွာသားတွေတော့အကုန်လုံးစိုးရိမ်ရတယ်အဲ့တော့စကွန်တောင်းဆိုနေကြတော့စကွန်လေးလိုပင်
းမနေ့ကဆက်ပြီးတော့ဖားပြော်ရွာကိုမြန်မာစစ်တပ်ကလည်းဝိုင်းပတ်ပိတ်ဆို့ထားလို့ရွာသားတွေအခက်သိနေရတယ်လို့အဆိုပါဖားပြော်ရွာသားကပဲဆက်ပြောပါတယ
်ကိုဆွေလေးပေးမတော်ရတဲ့အပြင်ဆက်ရက်ကြည့်တယ်ဟိုဝန်ထမ်းလူတွေမဝင်ရဒီနေရာလေးစိတ်မကူရဘူးလူနာနဲ့ရအောင်ရှိတယ်ဘာကတော့သူတို့နှိပ်ကြတာပါ
ပြီးကြတဲ့တောက်ကြနေ့ကမင်းပြမြို့နယ်ရံပေါင်တရာနီဆက်စိတ်ကမှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့ကြားမနေ့ပိုင်းကစလို့တနေကုန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေကြာဆုံးမှုရှိခဲ့သလိုအရသာ6ဦးလောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ရံမောင်ဘက်ကဒေသခံတရားခန့်လဲဖားပြော်ရွာတွင်စစ်ဆောင်တင်းရင်ပိတ်မိနေကြတာပါမနေ့ကမနေ့ဆော့ပိုင်းမှာလဲမြအုပ်မြို့နယ်ရွာဟုံးသောချေးရွာအုပ်စုမောင်သာကုန်းချေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွင့်ရခိုင်ကျုခကပြောပါတယ
်မြအုပ်မြို့နယ်မောင်သာကုန်းချေးရွာအနီးမှာဒီမနေ့3:25မိနစ်မှာရန်သူရဲ့ဒီစစ်ကား3စီးသေးကတစ်စီးကိုကျွန်တော်တို့ရခိုင်တပ်တော်ကနေပြီးတော့ဒါထိရောက်စွာတိုက်ခိုက်နိုင်ခဲ့တာရှိတယ်ထိခိုက်ကြဆုံးမှုအသေးစိတ်ကတော့လုံးဝစင်မတိရသေးဘူးပေါ့
ရောင်မြို့နယ်မောင်သာကုန်းကျေးရွာပဲပြည်ကစားကတ်မှုအတွင်းမှာတော့ကျေးရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရွာအုပ်ချုပ်ရေးအဖွဲ့ဝင်တို့ကပြောပါတယ်
ဓမ္မတက်မလို့ကစမ်းမြောင်းပြပနေပြီးတော့ကုလာတာသူတို့ဒီရေးထဲမှာရှိတဲ့တင်းငါးကနေပြီးတော့ကားနဲ့တော့ယူတယ်ကျွန်တော်တို့ရော်ရဲ့အရှိတ်ကတာဝရန်ကမှဒီဂျပန်တက်တော်ကနေပြီးတော့အာဒီဂျီနဲ့လမ်းပြတာသူတို့စီမှာကုလာမကုလာအဲ့ဒါတော့ကျွန်တော်တို့လည်းမသိဓမ္မတက်မလို့ကနေပြီးတော့ဂျန်တူကိုမပြည့်သေးဘူးပြည်သူကိုလမ်းပြတာရော်ထဲကိုဟိုတနနာပြတော့ဒီကျွန်တော်တို့ရော်ရဲ့အရှိတ်ကဆန်ဆက်ရှင်ကျောကုန်းမှာတင်လာရတော့တာ
ဒီကနေ့မှလည်းကြောက်တော်မြို့နယ်တင်းမရွာဘက်နဲ့ပလောဝမြို့နယ်မိချောင်းဘက်မှာနှစ်ဖက်တပ်ဖွဲ့တွေကိုရခန့်တိုက်ပွဲဖြစ်ပွားနေတယ်လို့အေပြောခွေရခိုင်ဒုက္ခကဆိုပါတယ်။ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားမှုနဲ့မင်းပြမြို့နယ်ဖားပြော်ရွာသားတွေပိတ်မိနေတဲ့အခြေအနေကိုတပ်မတော်သတင်းမှပြန်ကြားရင်းနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွေရသူတွေကိုဆက်တယ်ခဲ့ပြီးမဲ့လည်းဆက်တယ်လို့မရရှိခဲ့ပါဘူး။ကြောက်တော့ပလောဝမြို့နယ်ဆက်ဘက်မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကလစံမြစ်ရေလန်းကျောင်းပိတ်နေတယ်လို့ပလောဝမြို့နယ်ကသွားမဲ့ခရီးသည်ပေါင်း100ကျော်ကြောက်တော့မြို့မှာ10ရက်ကြာပိတ်မိနေပါတယ်။ဒီဖေဖော်ဝါရီလဆန်းကနေဒီကနေ့ထိဖြစ်ပွားခဲ့တဲ့ရခိုင်ဒေသတိုက်ပွဲတွင်အရသာ9ဦးသေဆုံးပြီးတော့60ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အထူးသဖြင့်ဖေဖော်ဝါရီ13ရက်နေ့တုန်းကဗုဒ္ဓတော်မြို့နယ်နှစ်ဖက်တိုက်ပွဲတွင်ခမီးချောင်းကျေးရွာစာတင်ကျောင်းဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းသား22ဦးဒဏ်ရာရရှိသွားခဲ့သလိုဖေဖော်ဝါရီ12ရက်နေ့မှာလည်းကြောက်တော်မြို့နယ်မြောက်တောင်ကားဖြူနယ်တောင်ပွေရွာဘက်ကိုလက်နက်ကြီးကြီးကြားရောက်ခဲ့လို့ကလေးငယ်သူတေဆုံးပြီးကလေးနှုတ်ရပါဝင်ရွာသား4ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုကတော့တပ်မတော်ဘက်ကရောအေအေဘက်ကပါပြန်လည်ဆွဆွဲနေကြပါတယ်။မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကံဖွဲ့အီအီတို့ကြားတိုက်ပွဲတွေတွင်ကလေးငယ်တွေထိခိုက်ဒဏ်ရာရရှိမှုအတွေ့မြန်မာနိုင်ငံခြေဆိုင်အမေရိကန်နဲ့ဗြိတိသျှတာမတ်ကြီးတွေကလည်းစိုးရိမ်ကြောင်းနဲ့ကလေးတွေကိုကာကွယ်ပေးဖို့ကြီးညာချက်တွေအတိအကျထုတ်ပြန်တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ